Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာဒေါ်ရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်စက်တဘာလ10ရက်တင်းငွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040/48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မှဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါအကျဉ်းသားလဲလှယ်တဲ့အထက်မှာမလေးရှားလင်းပြစ်ချက်မှုတွေအဓိကတက်တွေကိုယူကရိန်းဘက်ကထည့်မပေးရင်လဲလှယ်မှုတွေဆက်မလုပ်ဘူးလို့ရုရှားကပြောပါတယ် NCA အပြစ်ရဲ့လက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တွေနဲ့အစိုးရငင်းချင်းဘဟုဌာနကိုယ်စားလှယ်တွေစနေနေ့ကရန်ကုန်မှာဆွေးနွေးပွဲကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအီရန်ကသူ့ရဲ့ခေတ်မီနျူကလ িয়ার ဗဟုခွာအားဆက်တွေမှာယူရေနီယံဓာတ်ငွေ့သွင်းဖို့စားလို့နေပြီလို့ပြောကြားလိုက်ပါတယ်
။ Van der Sikos de Hisanjire si machine ayarshish inham
အီရန်နျူမျိုးအေဂျင်စီပြောခွင့်ရကပြောကြားသွားတာပါ။နောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်။တခါရုရှားနဲ့ယူကရိန်းတို့အကျဉ်းသားတွေလဲလှယ်တဲ့အကျိုးဆက်ကဘာလို့ဖြစ်လာနိုင်တယ်လဲ။အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။2014ခုနှစ်တုန်းကမလေးရှား MH17 လေကြောင်းလိုင်းပြတ်ချခဲ့ရမှုအဓိကတက်တွေကိုယူကရိန်းကလွှဲပြောင်းပေးဖို့သဘောမတူမချင်းအကျဉ်းသားလဲလှယ်အတွက်ဆက်မလုပ်ဘူးလို့ရုရှားဘက်ကငြင်းကြောင်းအကြီးတန်းယူကရိန်းအရာရှိသူကပြောပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားထောက်ပံ့ပေးနေတဲ့ခွဲထွက်ရေးဓမ္မတွေတမှုဟောင်းတဦးဖြစ်မယ်လို့ယုံကြည်ရတဲ့ဗလာဒီမီယာတက်ရှမဟာရုရှားနဲ့ယူကရိန်းတို့ကြားအကျဉ်းသားလဲလှယ်လို့ပြောစနေနေ့မော်စကိုကိုရောက်လာခဲ့တာဖြစ်ပါတယ်။သူက MH17 လေကြောင်းလိုင်းပြတ်ချခဲ့ရတဲ့ယူကရိန်းရှေ့ပိုင်းဒေတာလေကြောင်းကာဝေးအတွက်တာဝန်ယူကြည့်ကြရသူဖြစ်ပါတယ်။အကျဉ်းသားလဲလှယ်ရဲ့စီရင်နဲ့မှာသူမပါဘူးဆိုရင်ရုရှားနဲ့ဆွေးနွေးမှုတွေအလိုလိုရပ်ဆိုင်းသွားမယ်သဘောလို့ယူကရိန်းလုံခြုံရေးအကြီးအကဲကယူကရိန်း Interfax သတင်းဌာနကိုပြောပါတယ်။ဒါအပြင်သူ့ကိုပြန်ပြီးလွှတ်ပေးဖို့အတွက်ရုရှားဘက်ကပြောနေတာဟာဒီလင်းပြတ်ချမှုအတွက်ရုရှားပါဝင်ပတ်သက်နေတယ်ဆိုတာပြသနေတယ်လို့လည်းပြောပါတယ်။ကျင့်ဝတ်တိုက်ခါပိုင်းဆိုင်ရာမှန်ကန်မှုမရှိတဲ့အတွက်ကျင်းသားလဲလှယ်ရေးကိုယူကရိန်းဆွေးအားကဆက်လုပ်မှာမဟုတ်တယ်လို့ကမ္ဘာဒီမိုကရေစီနိုင်ငံကြီးတွေလို့ပဲချင့်တုံးချောင်းကမ္ဘာကိုပြသမယ်လို့လည်းလုံခြုံရေးအကြီးအကဲကပြောပါတယ်။သူကိုရုရှားကမပိုခင်ယူကရိန်းဘက်ကစစ်ဆေးမင်းမြန်းခဲ့ကြောင်းယူကရိန်းဘက်ကလုံနိုင်တာမှန်မြောက်ကိုအကုန်လုတ်ခဲ့ပေမဲ့ပြဿနာဟာရှုပ်ထွေးတဲ့အတွက်ဒီကိစ္စကြောင့်ကျင်းသားလဲလှယ်ရေးဖြစ်မလာမှာကိုစိုးရိမ်ကြောင်းယူကရိန်းသမ္မတကစနေနေ့မှာပဲပြောကြားခဲ့တာပါ။
ဟာရီကိန်းမုန်တိုင်းဒိုရီယန်ကကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်6ရက်အကြာဘာဟားမားနိုင်ငံကမုန်တိုင်းတံအဆိုးရွားဆုံးခန်းစားခဲ့ရတဲ့ဒေသတွေကဘေးလွတ်ရာရွှေ့ပြောင်းရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေနေထိုင်ရတဲ့အခြေအနေကပိုပြီးရိုးရွင်းဆိုးရွားလာနေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကစနေနေ့မှသတိပေးလိုက်ပါတယ်။အခုညီပေးရေးအဖွဲ့တွေကမုန်တိုင်းတံတင့်ခဲ့တဲ့ကျွန်းတွေမှာအရေးပေါ်ကူညီထောက်ပံ့ရေးကိုအရှိန်ဟုန်နဲ့ဆောင်ရွက်နေချိန်မှာပဲအခုလိုသတိပေးလိုက်တာပါ။ဒါအပြင်လူဦးရေ၄သိန်းရှိတဲ့ဘာဟားမားကျွန်းစုမှာမုန်တိုင်းကြောင့်သေဆုံးသူ43ယောက်ရှိကြောင်းတရားဝင်ထုတ်ပြန်ထားပြီးပျောက်ဆုံးသူလူဦးရေစရင်ရှင်းရှင်းလင်းလင်းထွက်ပေါ်လာတာနဲ့အတူပဲသေဆုံးသူအရေအတွက်ပိုတိုးလာမယ်အခြေအနေရှိတယ်လို့လည်းတာဝန်ရှိသူတွေကသတိပေးပါတယ်။အခုညီပေးရေးသင်းပေါ်တွေနဲ့လေရင်တွေဥတီသွားနေကြပြီမဲ့လေထောင်နဲ့ချီတဲ့ပြည်သူတွေကတော့ဘေးလွရာကိုထွက်ခွာနေကြပါတယ်။တချို့ကတော့မုန်တိုင်းတံဆူဆူဘွားခံခဲ့ရတဲ့ Great Abaco ကျွန်းကနေဘေးလွရာမြို့တော်ကိုထွက်သွားနေပါတယ်။တချို့ကတော့ခိုလုံရအထောက်ပံ့တွေနဲ့အလို့ကန်ရှာဖို့အတွက်အမေရိကန်ပြည်ထောင်စု Florida ကိုထွက်ခွာနေကြပါတယ်။အပြင်ထန်ဆုံး Hurricane မုန်တိုင်းအဖြစ်စံချိန်တင်ခဲ့တဲ့ Hurricane Dorian က၂ရက်တိတိဝင်ရောက်တိုက်ခတ်ဖျက်ဆီးခဲ့တဲ့ Great Abaco ကျွန်းကမာရက်ရှ်ဟာဘာမြို့ကအိုးအိမ်အဆောက်အုံနဲ့လန်တထားတွေလိုအခြေခံအဆောက်အုံ90ရာခိုင်နှုန်းပျက်စီးခဲ့တယ်လို့လဲ WFP ကပြောဆိုထားပါတယ်။
တူရကီနိုင်ငံကအဓိကတိုက်ခိုက်ပါတီဖြစ်တဲ့ Republican ပြည်သူ့ပါတီ CHP ရဲ့ထင်ရှားတဲ့ခေါင်းဆောင်တဦးဖြစ်တဲ့ Kenan Kansiroglu ကိုအချမ်းဖက်မှုဆွဲချက်တွေနဲ့ထောင်နှင်းဆင်းနေနေပါပြစ်ဒဏ်ချမှတ်လိုက်ပါတယ်။သူကိုအချမ်းဖက်သမားတွေရဲ့ဝါဒဖြန့်မှုကိုပြန်လည်ဖြန့်ဝေမှုနိုင်ငံတော်မထေမဲ့မြင်ပြုမှုသမရနဲ့အရာရှိတွေကိုမထေမဲ့မြင်ပြုမှုပြန်လူလူဒေါသထွန်းအောင်လှုပ်ဆောင်မှုတွေနဲ့တောက်ကြံနေကထောင်နှံ6နှစ်7လနဲ့ရက်20အစ္စတန်ဘူမြို့တော်မှာရှိတဲ့အဆင့်မြင့်ပြစ်မှုဆိုင်ရာတရားရုံးတစ်ခုကပြစ်ဒဏ်ချမှတ်လိုက်တာပါသူဟာ CHP ပါတီရဲ့အစ္စတန်ဘူဒေသခွဲခေါင်းဆောင်တူပါဂျွန်လအစ္စတန်ဘူမြူနစ်ပယ်ရွေးကောက်ပွဲတွင်ကသမရရီဆက်တရဲ့အာဒဝန်ဦးဆောင်တဲ့တရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီ AKP ကိုသူတို့ရဲ့ CHP ပါတီကအနိုင်ရခဲ့တာဖြစ်ပြီးဒီလိုအနိုင်ရအောင်ကြိုးပမ်းမှုမှာသူကအဓိကကဏ္ဍကပါဝင်ခဲ့သူပါရင်လူမှုမီဒီယာမှာသူနှစ်တော်ကြာတင်ခဲ့တဲ့ရေးသားချက်ပေါ်မှာအခြေခံပြီးသူ့ကိုတရားဆွဲဆိုတာဖြစ်ပါတယ်။ဒီထဲမှာ2013ခုနှစ်တုန်းကဂဲစီပန်းချံဆန္ဒပြပွဲပေါ်အစိုးရချိန်မှုန်းမှုနဲ့ပတ်သက်ပြီးသူ့ Twitter စာမျက်နှာကဝေဖန်ရေးသားမှုတွေလည်းပါပါတယ်။အတိုက်ခံခေါင်းဆောင်ကတော့အစိုးရဟာအတိုက်ခံတွေကိုနိုင်ငံရေးရပြစ်မှတ်ထားအရေးယူတယ်လို့ပြောဆိုပြီးသူ့မှာပေါ်ဆွဲဆိုမှုတွေကိုပယ်ချခဲ့ပါတယ်။
American နဲ့ nuclear ရေဆွနှုတ်ပွဲတွေအပေါ်မြောက်ကိုရီးယားဘက်ကပိတ်ပင်တားဆီးမှုတွေကိုအချိန်သိပ်ပြီးနောက်ကျမသွားခင်မှာရပ်ရမယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံညှိနှိုင်းမှုတွေရှင်းမတိုးနောက်မဆုတ်သာဖြစ်နေချိန်မှာပဲအခုလိုပြောဆိုလိုက်တာပါ။အောင်မြင်ဖို့အတွက်ဆိုရင်တော့မြောက်ကိုရီးယားဘက်ကအတားအဆီးတွေကိုဖယ်ရှားပေးရမှာဖြစ်ပြီးအခွင့်အလမ်းရှိတုံညှိနှိုင်းနိုင်ရေးစူးစမ်းရမယ်လို့ American အထူးကိုယ်စားလှယ် Stephen Vigon ကတောက်ချန်နေမှာ Michigan တက္ကသိုလ်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါသူရဲ့မှတ်ချက်ကိုစနေနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျိုအွန်းတို့2018ခုနှစ်ဇွန်လတုန်းကစင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားသမိုင်းဝင်ညှိနှိုင်းမှုစတင်ခဲ့တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပခဲ့တဲ့ဒုတိယမြောက်ထိပ်သီးဆွေးနွေးပွဲကတော့သဘောတူညီချက်တစုံတရာမရဘဲအဆုံးသတ်ခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ကြားပြီးခဲ့တဲ့ဇွန်လတုန်းကတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဆုံမှတွေ့ဆုံခဲ့ကြပြီးအလုပ်သဘောအဆင့်ဆွေးနွေးမှုတွေပြန်ဆဖို့သဘောတူခဲ့ပေမဲ့အခုချိန်ထိမဆနိုင်သေးတာဖြစ်ပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်NCA ပြည်ရဲ့လက်မှတ်ရေးထိုးထားတဲ့ KNU ကမြို့သားစီယုံခေါင်းဆောင်တွေနဲ့ NRCP အစိုးရငင်းချိုင်းဗဟိုဌာနကိုယ်စားလှယ်ရေးဟာစနေနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ KNU ဖွဲ့ကငင်းချိုင်းဆွေးနွေးပွဲတွေတက်ရောက်မှုယာယီရက်ဆိုင်ထားတာဖြစ်ပြီးအခုဆွေးနွေးပွဲကနေလာမယ့်ငင်းချိုင်းဆွေးနွေးပွဲတွေမှာပြန်ပါဝင်လာမယ့်အလားအလာရှိတယ်လို့ငင်းချိုင်းကော်မရှင်အချံပေးက VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရပြည်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေပြင်းထန်စေရှိတယ်လို့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KNU RCSS တို့ကလည်းငင်းချိုင်းရေးဆွေးနွေးပွဲတွေကိုမတက်ရောက်ထောက်ဘူးလို့သဘောထားတွေထုတ်ပြန်ထားကြတာပါ။စနေနေ့ဆွေးနွေးပွဲကို NRCP ဘက်ကဒုဥက္ကဋ္ဌ3ဦးထွန်းနှုံဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအငင်းစားဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းအောင်တို့တက်ရောက်ပဲခဲ့ပြီးတော့ KNU ဘက်ကဒုဥက္ကဋ္ဌပရိုဆော့ကွယ်ထွန်းနဲ့ထွေထွေတွင်းမှုပရိုဆော့တာတို့မှုအပါအဝင် KNU ထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံတွင်အုပ်ဖုတ်တဲ့လုပ်ငန်းတွေမှာကလစ်အလုပ်သမားတွေအသုံးပြုမှုကို2020ပြည့်နှစ်အရောက်မှာအဆုံးသတ်နိုင်ရေးလှုပ်ရှားမှုတစ်ခုကိုစတင်လိုက်တဲ့အပေါ်လေ့လာသူတွေကသတိထားပြီးကြိုးဆိုကြပါတယ်။ဒီရီမန်းချက်အောင်မြင်ရေးအပေါ်တန်ရရှိချောင်းပြောဆိုကြပြီးအခြေခံကျတဲ့အပြောင်းလဲတွေပိုပြီးလုပ်ဖို့လည်းတိုက်တွန်းကြပါတယ်။ Black Bricks Untold Story of Modern Slavery and Climate Change for Cambodia ဆိုတဲ့အစီအခံစာပြီးခဲ့တဲ့နှစ်ကထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတကာကကမ္ဘောဒီးယားရဲ့အုပ်ဖုတ်လုပ်ငန်းအပေါ်ဂရုစိုက်ခဲ့ကြတာပါ။ဆင်းရဲမွတ်တေမှုရာသီဥတုပြောင်းလဲမှုအုပ်ဖုတ်လုပ်ငန်းတွေမှာထောင်နဲ့ချီတဲ့ကမ္ဘောဒီးယားပြည်သူတွေအကျွေးထောင်ချောက်ထဲပိတ်မိခိုင်းစေခံရတဲ့အခြေအနေတွေဖော်ပြထားတဲ့အစီအခံစာအပြင်ပြီးခဲ့တဲ့မတ်လအတွင်းအသက်9နှစ်အရွယ်မိန်းကလေးငယ်တဦးအုပ်ဖုတ်လုပ်ငန်းတစ်ခုမှာအလုပ်လုပ်ရင်းလက်ပြတ်သွားခဲ့ပြီးတဲ့နောက်နိုင်ငံတကာကပို့ပြီးအာရုံစိုက်လာကြတာဖြစ်ပါတယ်
က Catholic ခရစ်ယာန်အများစုနေထိုင်တဲ့ဖိလစ်ပိုင်နိုင်ငံမှာမွတ်စလင်လက်နက်ကိုင်တွေဟာခွဲထွက်ဖို့အတွက်ဆယ်စုနှစ်နဲ့ချီပြီးတိုက်ခိုက်မှုတွေလုပ်နေတာဆုံးသက်ပြီးတော့ငြိမ်းချမ်းရေးအတွက်တိကျလွတ်လပ်တဲ့နိုင်ငံခြားစောင့်ကြည့်ဖွဲ့စည်းမှာစနေနေ့ကစပြီးသူတို့ရဲ့လက်နက်တွေကိုလာရောက်အနှံ့နေပါတယ်ဒီတိုက်ခိုက်မှုကြောင့်ခုချိန်ထိဆိုလူပေါင်း300,000လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်မတည်ငြိမ်တဲ့ဖိလစ်ပိုင်တောင်ပိုင်းမှာ MILF မိုးရိုးသဘုံ1000ကျော်ကစနေနေ့တည့်ရက်ထက်မှနဲ့တနက်အလယ်940ကိုလာရောက်အနှံ့တာဖြစ်ပါတယ်လာမယ့်နှစ်တွေအတွင်းတပ်သားပေါင်း4000လောက်ရှိလာတော့မယ်လို့ပြောရတဲ့သူတို့ဖွဲ့ဟာဖိလစ်ပိုင်ကအကြီးဆုံးသဘုံအဖွဲ့ဖြစ်တဲ့ Moro Islamic လွတ်မြောက်ရေးတပ်ဦးလက်နက်ကိုင်အဖွဲ့ဖြစ်ကနေအနားယူပြီးတမျိုးကြနိုင်ငံရေးပါတီအသွင်ကိုပြောင်းတော့မှာဖြစ်ပါတယ်အကြမ်းဖက်မှုအန်ဒီယဂိုနေစဉ်လို့လို့ကျုံနေရတဲ့ဒီဒေတာမှာအခုလိုလက်နက်ချမှုရဲ့အကျိုးကိုခန်းစားဖို့ကတော့ချက်ချင်းသိတာမှမဟုတ်ပါဘူးလက်နက်ချပွဲကျင်းပတဲ့အခမ်းအနားကိုဖိလစ်ပိုင်တမန်တော်မတက်ရောက်ခင်နိုင်ပိုင်းလို့မှာပဲအခမ်းအနားကျင်းပရတဲ့တိတ်မွေးတဲ့နေရာမှာဘုံထောင်ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ
် US Open တင်းနဲ့အမျိုးသမီးတဦးချင်းနောက်ဆုံး final ပွဲမှာတော့ကနေဒါနိုင်ငံကအသက်19နှစ်အရွယ် Bianca Andreescu ကအမေရိကန်ကနာမည်ကြီး Serena Williams ကိုအနိုင်ရပြီးဘိုးဆွဲသွားပါပြီအမျိုးသမီးတဦးချင်း final ကိုစနေနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မှာကစားတာမှာ Andreescu က Serena ကို6-3-5နဲ့နှစ်ပွဲပြတ်အနိုင်ရပြီး champion ဘိုးဆွဲသွားတာဖြစ်ပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတွေကိုလည်းတင်ဆက်ချင်ပါတယ်အီရန်ကသူ့ရဲ့ခင်မီနျူကလ িয়ার ဗဟိုခွာအား၃ဆက်တွေမှာယူရေနီယံဓာတ်ငွေ့သွင်းဖို့စားလုပ်နေပြီလို့အီရန်နုမြူစွမ်းရင်အေဂျင်စီကစနေနေ့မှာပြောကြားလိုက်တာကြောင့်အီရန်ဟာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြား2015ကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုတတိယအကြိမ်မြောက်ချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ဒါအီရန်ကယင်နန်ဒင်းသင်းမောနောက်တပ်ဒဇင်းကိုဖမ်းဆီးလိုက်တယ်လို့အာရဗ်သတင်းတွေမှာဖော်ပြနေချိန်မှာအခုလိုထုတ်ပြောလိုက်တာဖြစ်တာကြောင့်လဲခိုင်ရိုက VOA သတင်းတောက် Edward Yeranian ပြောပို့တဲ့သတင်းလွှာကိုတော့ဒေါခင်မျိုးသက်ပြောပြမှာပါ။အ
ီရန်ရဲ့အခုလိုရန်လိုတဲ့လှုပ်ဆောင်မှုတွေကြောင့်အနောက်နိုင်ငံတွေနဲ့ရောသူ့ရဲ့အင်းနီချင်းအာရဗ်နိုင်ငံတွေနဲ့ပါတင်မာမှုတွေထပ်ပြီးတိုးလာစေပါတယ်ဂျီဘရော့တာကနေပြန်ပြီးလွှတ်ပေးလိုက်တဲ့အီရန်ရင်းနှင်းတင်တင်ပေါ်စီးရီးယားစစ်ကမ်းတာတရတ်စ်ကိုရောက်သွားချိန်မှာပဲပင်လယ်ခွေ့ဒေတာမှာအီရန်ကစရုတ်ထမြောက်ရင်းနှင်းတင်တင်ပေါ်တစ်စင်းကိုဖမ်းဆီးလိုက်တယ်လို့အာရဗ်သတင်းမှာကြေညာခဲ့တာပါတချိန်တည်းမှာပဲအီရန်အနုမြူစွမ်းအင်အေဂျင်စီပြောခွင့်ရဘာရုစ်ကာမာဗန်ဒီကလည်းအီရန်ရဲ့နျူကလ িয়ার လှုပ်ဆောင်မှုတွေကိုအခုလိုကြေညာခဲ့ပါတယ်
အ
ီရန်ဟာသူ့ရဲ့နောက်ဆုံးပေါ်အနုမြူဗဟိုခွာ30မှာယူရေနီယမ်ထက်တွေတွင်းဖို့လုပ်နေပြီလို့ပါရှန်ဘာသာနဲ့ပြောသွားတာပါဒါဟာဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားအမေရိကန်တို့နဲ့2015ခုနှစ်ခရဲကရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုတက်တရအချိန်မြောက်ချိုးဖောက်လိုက်တာလည်းဖြစ်ပါတယ်အမေရိကန်ကတော့2018မေလထဲမှာစာချုပ်ကနေနှုတ်ထွက်ခဲ့တာပါတကယ်လို့အနောက်နိုင်ငံတွေကအီရန်ပေါ်မှာအရေးယူဒဏ်ခတ်မှုတွေလျှော့ချမယ်ဆိုရဲသူတို့ရဲ့ဂရီအတိုင်းလုပ်ရင်အီရန်ဘက်က JCPOA စာချုပ်အတိုင်းလိုက်နာဖို့အတွက်ပြန်ပြီးလုပ်နိုင်ကြောင်းဒါပေမဲ့အခုဒီလိုဖြစ်လာဖို့ပိုခက်ခဲလာတဲ့အတွက်အီရန်ကရှေ့တိုးလှုပ်ဆောင်ရကြောင်းတဟီရန်မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာကမောဗန်ဒီကပြောပါတယ်ဒါအပြင် EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့အတွက်အချိန်တိတ်မရှိတော့ဘူးဆိုတာကိုနားလည်ရင်တော့လုတ်ဆရာရှိတာကိုအမြန်လုတ်ပေးဖို့လဲတိုက်တွန်းခဲ့တာပါပြင်သစ်နိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးမတ်ခ်အက်စပါကတော့အီရန်ဟာနျူကလ িয়ার စာချုပ်ကိုချိုးဖောက်နေတာနှစ်ပေါင်းများစွာရှိနေပြီဖြစ်တဲ့အတွက်အခုလိုအီရန်ဘက်က2015သဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုတဲ့ကြေညာချက်ဟာအမေရိကန်အတွက်အဆမ်းမဟုတ်ကြောင်းစနေနေ့ပြင်သစ်ကာကွယ်ဝင်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကမောဗန်ဒီကအီရန်အနေနဲ့ယူရေနီယမ်တန့်စင်မှုကို20ရာခိုင်နှုန်းတန့်စင်ဖို့အတွက်လှုပ်ဆောင်မှာဖြစ်တယ်လို့လာမယ့်လတွေအတွင်းမှာပဲထုတ်လုပ်မှုကိုလည်းတဖြည်းဖြည်းတိုးမြှင့်သွားမယ်လို့ပြောခဲ့တာပါ ဘေရုတ်အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံဘာသာရပ်သင်ကြားသူဟီတာခါရှန်းကတော့အီရန်ကအခုလိုနျူကလ িয়ার တန့်စင်မှုတွေတိုးပြီးလှုပ်လာတာဟာအပေးအယူညှိနှိုင်းမှုတွေလှုပ်ချင်တဲ့သဘောကပိုးပြီးများနေတယ်လို့ပြောပါတယ်
Iran is still very much interested.
Iran ဟာအနောက်နိုင်ငံတွေအထူးသဖြင့်ဥရောပနိုင်ငံတွေနဲ့စံတမန်ရေးအရာစစ်ဆင်နိုင်ဖို့စိတ်ကားထက်သန်နေကြပါ။နျူကလ িয়ার စန့်စင်မှုအတွက်ကန့်သတ်ချက်တွေအလုံးကိုသူတို့ဖျက်ပစ်မယ်လို့ကြေညာတဲ့အတိုင်းတကယ်လုံးလိုက်မယ်လို့လည်းကျွန်တော်မထင်ပါဘူး။
အမေရိကန်ကာကွယ်ဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာပြင်သစ်ကာကွယ်ဝင်ကြီးပါလီကပြင်သစ်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကအပြည့်အဝလေးစားလာအောင်ဆက်လုပ်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ပင်လယ်ကွေ့ဒေသရေချောင်းသွားလာရေးလုံခြုံစိတ်ချဖို့အတွက်အမေရိကန်ဘက်ကပုံမပူပေါင်းဆောင်ရွက်ဖို့လည်းပန်ကြားခဲ့တာပါ။ပင်လယ်ကွေ့ဒေသမှာသွားလာတဲ့ရေချောင်းလိုင်းတွေကိုကာကွယ်ရေးအတွက်အမေရိကန်စစ်တပ်ရဲ့လှုပ်ဆောင်မှုမှာလည်းပြင်သစ်ကပါဝင်ဆောင်ရွက်မှုမရှိပါဘူး။
တော်ကင်မြို့တဲ့ပြောပြသွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတပုတ်ဖြစ်တဲ့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ကမ္ဘာမှာသစ်တောပြုံးတိမှုနှုန်းတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။ပထမကတော့ဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်။မြမာသစ်တောပြုံးတိရပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်။
ပစ်တော်ဦးစီးဌာနကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်ပစ်နယ်ပစ်တော်ထွက်ပစ္စည်းဖမ်းဆီးရမိတဲ့သတင်းတွေကိုအများဆုံးတွေ့နိုင်ပါလေ။ဒီမှုတွေမှာတစ်တော်ဝန်တန်းအဂတိလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေး။တာဝန်ပေါ်လျော့မှုလည်းရှိပါသေး။တစ်တော်ဝန်တန်းတဦးဟာပြမြတစ်တော်နယ်မြေဧက9000ကိုသိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေး။အများဆုံးအေးအေးယူခံရတဲ့ဝန်တန်းတွေကတော့တော်ကောင်းတဲ့တောအုပ်တွေဖြစ်ပါလေ။ပြောလိုက်ရရစင်ကတစ်တောဖုံးလွှမ်းတဲ့ဧရိယာ90ရာခိုင်နှုန်းရှိခဲ့ပြီးမြဲအခုတော့40ရာခိုင်နှုန်းသာရှိပါသေး။တစ်တောတင်ရဇာတအရင်အမြင့်ပျက်စီးလာတာကိုကာကွယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တစ်တောဥပဒေသစ်ကိုပြဋ္ဌာန်းထားတာတစ်နှစ်ရှိသွားပါပြီ။1992တစ်တောဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါလေ။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းတွေအကောင့်ထဲပေါ်ရမှာအခုအညီပေးရမယ်လို့တစ်တော်ဥပဒေသစ်မှာပေါ်ပြထားပါတယ် NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းအကောင့်ထဲပေါ်ဖို့တာဝန်ကျပါတယ်စီမံကိန်းသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါတယ
်2010ကနေ2015အထိတစ်တော်နယ်မြေဧကပေါင်းတတန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကမ္ဘာမှာတစ်တော်ပြုံးတိမှုနှုန်းတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2032ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပအဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ကန္တဖုံမျိုးထုတ်တဲ့ရေးကိုဆောင်ရွက်ပါတယ်၅နှစ်စီမံကိန်း၄ခုနဲ့အကောင့်ထဲပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ5နှစ်စီမံကိန်းကိုအကောင့်ထဲဖော်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ3ခုရှိပါတယ်။ကြီးလက်လူထုအတွက်အခြေခံသစ်တောထွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့သစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့သစ်တောထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်သစ်တောတွေပစ္စည်းရတာများတယ်လို့မချာမီကထုတ်တဲ့ကမ္ဘာပန်းအသင်းခန်းစာမှာဖော်ပြပါသည်2002က2014အထိစနစ်ကျော်အတွင်းစိုက်ပျိုးရေးနဲ့တပ်တူတွင်လုပ်ငန်းကြောင့်တစ်တော်ဧရိယာနှစ်တန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော်နယ်မြေအနီးမှာလမ်းပေါက်လုပ်မှုအခြားအခြေခံအဆောက်အအုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနနဲ့တစ်တော်ဦးစီးဌာနတို့သဘောထားကွဲလွဲတာဟာလည်းကတနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါတယ်စိုက်ပျိုးမြေနဲ့မြေလက်မြေလွတ်မြေရိုင်းကိုစိုက်ပျိုးရေးဌာနကကြီးကြပ်ပြီးတစ်တော်နယ်မြေကိုတစ်တော်ဌာနကကြီးကြပ်ပါတယ
်တစ်တော်နယ်မြေမှာကျိုးဝိုင်းတော်နဲ့ကျိုးပြင်ကာကွယ်တော်တွေပါဝင်ပါတယ်တစ်တော်ဌာနကတစ်တော်နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်မြင်ပါတယ်ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်။စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးမြေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်။စံစဘာအပြင်စီတွက်အုံး၊ရဘာ၊ကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်။တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တစ်ခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နေမြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်။တပ်တူတွင်းကြောင့်ကချင်မန္တလေးနဲ့စကိုင်းတိုင်းမှာတောမြေဧကတသန်းကျော်ဆုံးရှုံးရပါတယ်
။ကျောက်စိမ့်တူပေါ်မှုကြောင့်တစ်တော်နေမြေတွေမကပဲ သဘာဝပတ်ဝန်းကျင်မှာပျက်စီးရပါတယ်ဥရုမြင့်နဲ့ချင်းတွင်းမြင့်တလျှောက်ကတတော်တွေပျက်စီးကုန်တာဟာတရားဇတ်တူးဖို့မှုကြောင့်ဖြစ်ပါတယ်ရေအားပြစင်နဲ့ဆယ်မြောင်းတိဆောက်မှုကြောင့်2000နှစ်က2014အထိ10နှစ်ကျော်ကာလမှာတတော်နေမြေဧက2000လီဘာပျက်စီးသွားပါတယ်ရေကာရာတိဆောက်မှုကြောင့်မြေဧက3000ခွဲလောက်ရေမြုပ်သွားမယ်လို့ကမှန်းတာပါလေစိုက်ပျိုးမြေဧက10တန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလတ်မြေရန်ရောရိုးရာမြေရောပါဝင်လာပွဲရှိပါလေစစ်အာဏာသိမ်းပြီးတဲ့နောက်1990ကစပြီး55နှစ်လောက်ကျွန်းနဲ့အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးတည်ရတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်2010မှာကျွန်းတန်ချိန်9သိန်းကျော်နဲ့အခြားတစ်မှာတန်ချိန်3သန်းလီဘာထုတ်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လို့မှုကြာဆင်းလာတယ်လို့ဆိုပါလေမြမတစ်တော်ကိုတောကောင်းတောပြင်းနဲ့တောနှိမ်ဆိုပြီးသုံးမျိုးခွဲထားပါတယ်တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းတောနှိမ်က22ရာခိုင်နှုန်းရှိပါတယ်တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါလိမ့်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးအခုတခါတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American Side ကန်တာမှာမြန်မာသတင်းတော့ကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
put someone on edge
ဖြစ်ပါတယ်စာလုံးပေါင်းက put put ကရှိစေတာ some one ကတူတယောက် on on edge on edge ကအဆုံးပေါ်မှာဖြစ်ပြီးစကုထွင်းရဲ့တရိုက်ဒီဘေကလူတူတယောက်ကိုအဆုံးကိုရောက်စေတာဖြစ်ပါတယ်ဒီအသုံးရဲ့ EDM အဓိပ္ပာယ်ကလည်းသိမ့်မကွာလှပါဘူးလူတူကိုအစွန်းကိုရောက်စီတဲ့ဆိုကြဲကူကအစွန်းနားမှာရောက်နေတဲ့လူကသူ့အောက်ကိုလိမ့်ချမှာကြောက်တာမှုစိုးရင်ထိတ်လန့်တဲ့သဘောမျိုးဖြစ်ပါတယ်။ idiom ဆိုရဲသဘိုက်ဒီဘေကတော့စိုးရင်ထိတ်လန့်စေတာကြောက်လန့်စေတာအလန့်တကြားဖြစ်စေတာတခုခုဖြစ်မှာကိုယင်တမမနဲ့စောက်နေရတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကို Caribbean ပင်လယ်မှာ Hurricane Dorian ဟာမုန်တိုင်းကက်တဂရီ၄အဆင့်နဲ့တနအီမိုင်150လေတိုက်ခတ်နှုန်းနဲ့ဘာဟာမတ်စ်ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအမေရိကန်ပြည်ထောင်စုပဲဆက်တိုက်ရမှာပထမဦးဆုံးဖလော်ရီဒါပြည်နယ်ကိုဝင်မှာဖြစ်လို့မုန်တိုင်းတိုက်တာရေးစခန်းတွေကရုပ်ပုံတွေနဲ့တကွတီဗီတွေလူမှုကွန်ရက်တွေကတဆင့်အချိန်နဲ့တပြေးညီတင်ပြခဲ့ကြရမှာမုန်တိုင်းလာမဲ့လမ်းကြောင်းကျနေတဲ့ဒေသတွေရဲ့တက်ဆိုင်ရာအာဏာပိုင်တွေကလည်းဘေကင်းရာထွက်ပြေးခိုးလုံကြဖို့အများပြည်သူကိုတတိပေးနှိုးဆော်ချက်တွေထုတ်ပြန်ခဲ့ကြသလိုဒေသခံတွေကလည်းမုန်တိုင်းဘေးတွေကာကွယ်ဖို့နေအိမ်တွေကိုကာယံကြအစားအသောက်တွေတောက်သုံးရည်တွေကိုတူထောင်ကြနှင့်ယင်းတထိတ်ထိတ်နဲ့ Hurricane Dorian ဝင်မဲ့အချိန်ကိုစောင့်နေကြရတဲ့အတွက် Florida ထုတ် Palm Beach Post သတင်းစာကြီးက Hurricane Dorian track keeps Florida on edge ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks by militants put civilians on edge
ဘုံခွဲတိုက်ခိုက်မှုတွေလုပ်မယ်လို့စစ်သွေးကြွတွေချိန်ချောက်မှုကြောင့်ဒေသခံတွေလည်းစိုးရင်ထိတ်လန့်နေကြတယ်လို့ထိပေးရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks by militants put civilians on edge
ကုဒူဒီယာတင်ပြပေးမယ် EDM အသုံးကတော့
hunker down
ဖြစ်ပါတယ်စာလုံးပေါင်းက HUNKER hunker ကဒူးကွေးပြီးပစ်ထုတ်ထိုင်ချတာ DOWN down ကအောက်ဖြစ်ပြီးစကူခွန်ရဲ့ဓာတ်ရိုက်ဒေဘေကအောက်ကိုပစ်ထုတ်ထိုင်ချတာဖြစ်ပါတယ် hunker က18ရာစုက Scotland အသုံးဖြစ်တဲ့ hooker ဆိုတဲ့ဝါဟာရကနေဆင်းသက်လာပြီးဒူးကွေးပြီးအောက်ကိုထိုင်ချတဲ့အဓိပ္ပာယ်ဖြစ်ပါတယ်အန္တရာယ်ရှိတဲ့အခါမှာအောက်ကိုပစ်တုတ်ထိုင်ချပြီးငြိမ်ငြိမ်လေးပုန်နေတတ်သလို EDM ဆိုတဲ့ device ဒီဘက်ကအန္တရာယ်ကင်းတဲ့နေရာမှာခိုးလုံတာပုန်အောင်တာလာမဲ့ဘေးကိုရင်ဆိုင်နိုင်ဖို့ကိုကိုကိုကြံ့ကြံ့ခံနိုင်အောင်ခံနိုင်အေးရှိအောင်တောင့်ထားတာမျိုးဖြစ်ပါတယ်။တနည်းကိုရောက်နေတဲ့နေရာကနေမခွာပဲ အတက်နှိုင်ဆုံးအန်ဒီယကင်အောင်နေတာကိုဆလိုတာဖြစ်ပါတယ်။တခါတည်းကလည်းလူတဦးအနေနဲ့သူများတွေကိုခံယူချက်ပေါ်ဘယ်လိုထင်တယ်။ကိုကတော့ဆက်ပြီးမဆုတ်မနစ်ဆုတ်ကိုင်းထားရမှာ Hunker Down ဆိုတဲ့အသုံးကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီအသုံးကို Hurricane Dorian နဲ့ပဲပတ်သက်ပြီးဘာဟာမတ်စ်မှာအပြည့်စည်ကြီးခဲ့ပြီးလူသေးဆုံးမှုတွေရှိခဲ့တဲ့ဒီမုန်တိုင်းကြီးဟာအင်အားပြော့ခဲ့ပေမဲ့အန်ဒီရော့ကြီးနေစေဖြစ်တဲ့အတွက်အမေရိကန်အရှေ့တောင်ကန်ယိုဒန်တခြားတိုက်ခိုက်ရမှာဖလော်ရီဒါအပြင်ဂျော်ဂျီယာအပြင်မြောက်နဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေစီရောက်ပြီးလေပြင်းနဲ့အတူမိုးတွေကြီးပြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်ခုလိုမဖြစ်မီစောစောပိုင်းကဒိုရီယန်မုန်တိုင်းကြီးဟာကန်ယိုဒန်တခြားတွေ့တွေ့ဥတီလာနေတာကိုကယ်ရိုလိုင်းနာပြည်နယ်သားတွေမုန်တိုင်းတံကိုကြံ့ကြံ့ခံနိုင်ပြီးဘေးအန္တရာယ်အကင်းဆုံးအစွမ်းကုန်စူးစမ်းခဲ့ကြတဲ့အတွက် AccuWeather.com မှာ Carolina's hunker down as Dorian sets its sight on the coast ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအထုံးနဲ့ပတ်သက်လို့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ We hunkered down at home during the recent hurricane.
မကြာမီကဟာရီကိန်းမုန်တိုင်းကျခဲ့စဉ်ကကျွန်တော်တို့တွေအိမ်မှာဘေးကင်းအောင်ခိုးလုံနေထိုင်ခဲ့ကြတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ We hunkered down at home during the recent hurricane.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
feel the pinch
ဖြစ်ပါတယ်။စာလုံးပေါင်းက feel feel ကခံစားရတာ th the pinch the pinch ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်။လည်းနဲ့စိတ်ဓာတ်မျိုးဖြစ်နိုင်သလိုဖနှတ်ကြလို့ခံစားရတဲ့နာကျင်မှုမျိုးကိုလည်းဆလိုတာဖြစ်ပါတယ်။ဒါကြောင့်စကစုခုရဲ့တည်းရိုက်အသေးပဲကအစိတ်ခံရလို့ဖြစ်စေစီးတဲ့ဖနှတ်ကြလို့ဖြစ်စေခံရတဲ့နာကျင်မှုကိုဆလိုတာဖြစ်ပါတယ်။နာကျင်မှုခံစားရရင်မျက်နှာရှုံ့မှာဖြစ်တဲ့အတိုင်းကိုယ်အိတ်ထောင်ထဲမှာငွေမရှိရင်လည်းစိတ်ချမ်းသာမှာမဟုတ်ပါဘူး။ဒါကြောင့်ဒီအသုံးရဲ့ idiom တော်ဝိုက်အသေးပဲကငွေကြီးကြက်တဲတဲ့ဒဏ်ကိုခံစားရတာကိုဆိုလိုတာဖြစ်ပါတယ်။ငွေမရှိလို့တိတ်ကိုချိုးချိုးချမ်းချမ်းချူချူတတာနဲ့နေရတာမျိုးဖြစ်ပါတယ်။ဒီသုံးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်ကြားနှစ်နိုင်ငံကွန်သွေးရေးစစ်မှာဗတ်ပြန်ကြားပြန်တုံ့ပြန်မှုတွေလုပ်ခဲ့ကြရမှာသမ္မတထရမ့်ကစက်တင်ဘာလ1ရက်နေ့ကစပြီးတရုတ်ကအမေရိကန်ကိုတင်သွင်းနေတဲ့ဒေါ်လာ112ဘီလီယံပိုးကုန်စည်တွေပေါ်အခုငွေ15ရာခိုင်နှုန်းစီးချလိုက်တဲ့အတွက်လက်ပတ်နာရီတွေ TV တွေဖဏတ်တွေအကစားပစ္စည်းတွေအသားနဲ့နှုတ်ထွက်ပစ္စည်းတွေစသဖြင့်လူသုံးကုန်တွေပါပါတာကြောင့်အဲ့ဒီကုန်စည်တွေပေါ်တရုတ်ကလည်းဈေးလိုက်ပြီးမြင့်လိုက်တာမို့အဆုံးမှာအမေရိကန်စားသုံးသူတွေပဲကုန်စည်နှုန်းတက်တဲ့တန်ကိုခံကြရတော့မယ်ဆိုပြီး readingeagle.com မှာ US consumers about to feel pinch of tariffs ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ Many families are feeling the pinch because of rising consumer prices
စားသုံးကုန်ပစ္စည်းတွေဈေးတက်တဲ့အတွက်မိသားစုအများပြားဟာအတော်လေးငွေကြီးကျပ်တဲနေကြတယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Many families are feeling the pinch because of rising consumer prices
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
put someone on edge hunker down feel the pinch
ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာတန်ပို့ချတဲ့အမေရိကန်အီရီယန်၃အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူစနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရတော့မှာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေပြီးတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ3040 48အပြင်လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဒီတိုက်ရိုက်လီလိုင်းအစီအစဉ်မတိုင်ခင်မှာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်ရုရှားနဲ့ယူကရိန်းကြားအကျဉ်းသားတွေလဲလှယ်ခဲ့ကြပါတယ်ကာလကြာရှည်စောင့်ဆိုင်းခဲ့ရတဲ့ဒီအစီအစဉ်အကောင့်တွေပေါ်လာတာကြောင့်ယူကရိန်းအရှေ့ပိုင်းက9နှစ်ကြာစစ်ပွဲအဆုံးသတ်ရေးပြန်လည်ကြိုးပမ်းမှုတွေမျှော်လင့်ချက်ပိုများလာပါတယ်။ယူကရိန်းအရှေ့ပိုင်းမှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားတို့ထောက်ခံထားပေးတဲ့ခွဲထွက်ရေးသမားတွေကြား9နှစ်ကြာတိုက်ပွဲအတွင်းခံမှန်းရေးလူပေါင်း 13,000 လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ရုရှားနိုင်ငံမြို့တော်မော်စကိုကနေ Charlie Minus ပြောတဲ့သတင်းလွှာကိုမတ်တင်ကြီးတိုက်ပြောပြမှာပါ။
ရုရှားနိုင်ငံမြို့တော်မော်စကိုကလက်ဖိုထိုဘိုအချင်းထောင်ကနေဘတ်စကားတွေထွက်ခွာသွားပြီးမော်စကိုကဗနုခိုဘိုလေစိတ်မှာယူကရိန်းနိုင်ငံပိုင်လေရင်တစင်းဆက်ရောက်ခဲ့ပြီးတဲ့နောက်စနေနေ့အစောပိုင်းမှာအချင်းသားလဲလှယ်ရေးတည်င်းထွက်လာတာပါယူကရိန်းနိုင်ငံမြို့တော်ခီယက်မှာလည်းအလားတူဆောင်ရွက်တယ်ဆိုတဲ့တည်င်းလည်းထွက်လာပါတယ်နှစ်နိုင်ငံစလုံးကနိုင်ငံသား35ယောက်စီလဲလှယ်ခဲ့ကြပြီးလေရင်နဲ့ဌာနေကိုပြန်ခေါ်ခဲ့ကြပါတယ်မြို့တော်ကီယက်ကလမ်းမအပေါ်မှာပျော်ရွှင်မှုတွေနဲ့အတူကြိုးဆိုနေကြတဲ့လွတ်မြောက်လာသူတွေရဲ့မိသားစုဝင်တွေနဲ့အတူယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီလည်းပါဝင်ခဲ့ပါတယ်။2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်မှုအပေါ်အတိုက်ခံပြုမှုကြောင့်ထောင်ဒဏ်20ချမှတ်ခံခဲ့ရပြီးထောင်ထဲမှာ9နှစ်ကြာနေထိုင်ခဲ့ရသူယူကရိန်းရုပ်ရှင်ရိုက်ကူးထုတ်လုပ်သူအိုလက်ဆမ်တုကိုလည်းအော်တောင်းနေကြိုဆိုခဲ့ကြပါတယ်။သူကသတင်းထောက်တွေကိုအခုလို့ပြောပါတယ်
။ Надеюсь, что и остальные пленные будут скоро
всё. ချာဖန်ခန္ဓာသူတွေလည်းမကြခင်ပြန်လွတ်လင့်မယ်လို့ထင်ပါတယ်။ထောင်ကနေအလုံးလွတ်လာခဲ့ရင်တောင်မှကျွန်တော်တိုက်ပွဲကမပြီးဆုံးသေးပါဘူး
။ရုရှားနိုင်ငံဘက်မှာတော့သတင်းထောက် Kirill Bashinsky လွတ်မြောက်လာတဲ့အပေါ်ပျော်ရွှင်နေကြပါတယ်။သတင်းထောက်ကေရေကယူကရိန်းနိုင်ငံမြို့တော်ကီယက်ကနေ Real Novosti သတင်းဌာနအတွက်သတင်းလိုက်နေတုံးဖမ်းဆီးထောင်ချခံခဲ့ရတာပါ Kirill Bashinsky က Russia 24 Channel နဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောပါတယ
် Вот журналист не должен сидеть в тюрьме подписываясь под эти
ဒီနော်ရီကိုဘယ်တော့မှထောင်မချသင့်ပါဘူ
းယူကရိန်းအချင်းသားတွေကိုဌာနေပြန်ခေါ်နိုင်ရေးယူကရိန်းအရှေ့ပိုင်းကပြည်ပခန့်ကိုအပိသက်အဆုံးသတ်နိုင်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီရဲ့ဂရီကဝတ်အတိုင်းပဲအကျဉ်းသားလဲလှယ်ရေးဖြစ်လာတာပါဒီရက်ပိုင်းရဲ့အတွင်းမှာပဲနှစ်နိုင်ငံခေါင်းဆောင်တွေဘက်ကအကျဉ်းသားအရေးသဘောတူညီချက်ရတော့မယ်ဆိုတဲ့သဘောမျိုးလည်းပြောဆိုခဲ့ကြတာပါအခုတော့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးအတွက်ပြန်လဲစူးစမ်းရေးအပေါ်အာရုံစိုက်နေကြပါတယ်ရှင
်။မတ်တင်ကြီးတိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့စနေည VOE ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ပြန်လဲထုတ်လွှင့်ချိန်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တိုက်ပွဲတွေရပ်ပြီးငញ្ញံရေးဆွေးနွေးဖြစ်တော့မှာလားဆိုတဲ့အကြောင်းကိုဥတီပြီးတော့ဆွေးနွေးကြပါတယ်။ဒီမြန်မာစစ်တပ်ဘက်ကလည်းတစ်ဖက်သက်အပြစ်ရရေးကို၃ဘတ်ကြာတက်တန်းတိုးလိုက်ခြင်းပါပဲ။ဒီတရုတ်နယ်စပ်ကဒိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကလည်းထိုးစစ်တွေရထားမယ်လို့ကြေညာပါတယ်။ဘယ်လိုမျိုးအထောက်အကူဖြစ်လာနိုင်ပါသလဲဒါတွေကိုကုအောင်လွင်ဦးကဦးဆောင်ဆွေးနွေးတင်ပြထားတာပ
ါမင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ဒီတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့တိုက်ပွဲတွေရက်ပြီးငင်းချင်ဆွေးနွေးနိုင်တော့မလားဆိုတော့ဆွေးနွေးသွားမှာပါဒီတက်မတော်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အပြည့်ရဲ့နောက်ထပ်သတင်းသုံးဖက်တက်တန်းတို့ကိုကြီးညာပြီးရပိုင်းအတွင်းမှာပဲတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကင်ဖွဲ့သုံးဖွဲ့ကလည်းထိုးစစ်တွေရက်မယ်ဆိုပြီးကြီးညာပါတယ်ဆိုတော့ဒီကြီးညာချက်တွေဟာလက်ရှိတိုက်ခိုက်နေရတဲ့ရော်ဘားရေးတွေလက်တွေမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲပြည်ရင်းကြီးညာရေးအတွက်ရောရှေ့ဆက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို ျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနူလည်းအခုဆိုလေးလိုင်းမှာရောက်နေပါပြီတူကတော့ကျွန်တော်ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်ရင်မှုဦးထွန်းစော်ပါနောက်တူကတော့ကျွန်တော်ဒီတန်းသားအရေးအကက်ကက်ပုဂ္ဂိုလ်တူဖြစ်တဲ့ဦးမောင်ဆိုလိုဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးကြမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာအခုဟိုတက်ဖက်ကတစ်ဖက်သက်အပြည့်ရကိုရက်ထက်တိုးလိုက်သလိုပဲဒီမြောက်ပိုင်းဖွဲ့တွေကထိုးစစ်တွေရပ်ပြီးဟိုခုခံစစ်ပဲလှုပ်သွားမယ်ဆိုပြီးကြီးညာလိုက်တဲ့အတွက်ဒီလက်ရှိစီးရီးတင်းမာမှုတွေရောပါရေးမှာလက်တွေဘလောက်ထိများကျွန်တော်တို့မျှော်လင့်နိုင်မလဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်အမြင်မှာတော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရက်တယ်လို့ကြီးညာတယ်ဆိုတာကကြီးညာရေးဆွေးနွေးပွဲကိုဘယ်သူကလိုလားတယ်မလိုလားဘူးဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတယ်လို့ပဲထင်ပါတယ်လက်တွေမှာတော့အပြည့်ရက်ဖို့အတွက်ကတော့ခက်ခဲနေသေးပါဘာဘာကြောင့်ခက်ခဲလဲလို့ပြောမယ်ဆိုလို့ရှိရင်ဒီအပြည့်ခက်ရစရေးဘယ်လက်ဆွဲထိုးရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကအဆိုပြုချက်တွေကကွာဟလွန်အကြီးလို့ပါဟိုတမတော်ဘက်ကအဆိုပြုထားတာကဒီနောက်ပိုင်းသုံးဖွဲ့တွေကကိုကန့်ဖွဲ့ဆိုလို့ရှိရင်ဟိုဝိုင်းမှာပဲနေရမယ် TNL ဆိုရင်တန်းကိုဝိုင်းကိုချိုးရီးတာမှာပဲနေရမယ် A ဆိုရင်လိုင်စာမှာပဲနေရမယ်ဆိုအဆိုပြုချက်ရှိပါတယ်အဲကျွန်တော်တို့နောက်ပိုင်းသုံးဖွဲ့အနေနဲ့ကတော့လက်ရှိအပြည့်ရမယ်ဆိုရင်တက်တီရောက်တဲ့ညမှာပြည့်ရမယ်လို့ပြောထားတာရှိပါတယ်။အဲ့ဒီနှစ်ခုရဲ့ကွာချက်စကကြီးမားပါတယ်။အဲ့တော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရတဲ့ဆိုပေမဲ့တကယ်တမ်းအပြည့်ခက်ရစေးရဖို့အတွက်ဘယ်လက်ထဲထိုးဖို့အတွက်တက်နေရချာဆိုင်နဲ့ပတ်သက်ပြီးအခက်အခဲကြီးကြီးမားမားရှိနေကြုံမယ်လို့ထင်ပါတယ်
။ Okay ကျေးဇူးပါ။ဆိုတော့ဒါမှတခုရှိတာပေါ့လေအခုကျွန်တော်တို့ပြီးခဲ့တဲ့ဒီပြင်ဦးလွင်နဲ့ဒီနောက်ချိုးကတိုက်ပွဲနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်တဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဟိုရခိုင်ပြည်နယ်ထဲမှာဒီရပိုင်းနေအတွင်းပေါ့လေဟိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တဲ့အတန်မျိုးတော့တိတ်မကြားပါဘူးဆိုတော့ဒါရီယာရောဒီလက်တလော့တလူပေါ့လေဟိုတိုက်ပွဲတွေရက်မယ်ဆိုပြီးတော့ကြီးညာချက်တွေရဲ့အကျိုးဆက်လို့များပြောနိုင်မလားဆရာဦးမောင်ဆို
တိုက်ပွဲတွေရဲ့ကြီးညာချက်အကျိုးဆက်ဆိုတာလည်းကျွန်တော်ညင်ပြောရမယ်ဆိုရှင်ဒီကျွန်တော်ဗမာပြည်လူထုကလည်းကဲခတ်နေတယ်နိုင်ငံတကာလည်းကဲခတ်နေချိန်မှာကိုယ်ကကနေပြီးတော့ဒီအဖြစ်ခက်ရစေးလူလားတဲ့ဆိုတာပြတ်သားဖို့ပဲဖော်ထုတ်ချက်တစ်ခုလို့ပဲထင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးထွန်းစော်ရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာဆရာဦးထွန်းစော်ရဲ့အခုဒီတက်မတော်ဘက်ကဟိုတပတ်သက်အပြည့်ရဲ့ရက်ထက်တိုးလာရှိတယ်နောက်ဒီတန်တန်နက်ကင်ဖွဲ့သုံးဖွဲ့ဘက်ကလည်းထိုးစစ်တွေရက်မယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီကြီးညာချက်တွေကလက်ရှိဖြစ်နေတဲ့ဒီစီးရီးတင်းမာမှုတွေရောပါရေးမှာဘလောက်ထိများအထောက်အကူဖြစ်လာနိုင်မယ်လို့မျှော်လင့်နိုင်မလဲဆရာ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဗျာဒီအခုနှစ်ဖက်အပြန်အလှန်ထုတ်ပြန်ကြေညာချက်တွေကတော့အမြေပြင်ပေါ်မှာသိပြီးတော့မှတိုက်ရိုက်အကျိုးသက်ရောက်မှုရှိတာတော့သိမတွေ့ရဘူးအဲ့ဒီထုတ်ပြန်ကြေညာချက်တွေကတော့သူတို့ဒီတိုင်းတုံမှာဩဂတ်လ30ရက်နေ့တွေးဆောင်ပွဲရဲ့ရလက်သဘောမျိုးနဲ့သူတို့ထုတ်ပြကြတာပေါ့လေအဓိကတော့ဒါပေမဲ့ကျွန်တော်တွေ့တာကတော့ဒါဆန္ဒမပါဘူးပေါ့ဗျာနော်အဓိကဒီဆွေးနွေးပွဲကလည်းပဲဒီ UFP အကြောင်းသာဖြစ်ခဲ့တာဖြစ်တယ်။အဲ့မှာဒီ PSLF ဆိုတဲ့တွင်းမှုတာပုံးကျော်ကလည်းပဲပြောထားတာရှိတယ်။ဒါတ UFP အကြောင်းဒီဟန်ပြတာသာလုတ်တဲ့လူထုနဲ့နိုင်ငံတကာကိုလှည့်စားလို့တဲ့ပွဲလိုမျိုးသူကထုတ်ပြောထားတာရှိပါတယ်။တက်မတော်ကလည်းပဲဒီစစ်တိုင်း၅ခုမှာစစ်စင်ရဲ့ဆိုင်တာကို27ရက်အတူကတော့အခုလုတ်တာတလားတော့မပြည့်ဘူးပေါ့ဗျာနော်။ဒါဒီလိုမျိုး27ရက်တာကွက်ကြပြည့်ခရဲ့စီးရီးကိုပဲကျင်ရတာဖြစ်တယ်။အဲ့တော့သူကျင်ညာချက်ကတော့ဒီဝါကျင်ညာပြီးဆိုဟိုဘက်ကလည်းကျင်ညာရမယ်ဆိုတော့သဘောမျိုးကျွန်တော်ကတွေ့တယ်ပေါ့လေနော်ဒါကိုဆွေးနွေးပဲရလက်သဘောမျိုးနဲ့သူကလုတ်ကြတာဖြစ်တယ်ဆိုတော့ပြည်ခရဲ့စီးကိုတနိုင်ငံလုံးတိုက်တာမလုတ်ပဲနဲ့ဒီကွက်ကြပြည်ခရဲ့စီးလုတ်ပြီးတော့မှဒီစီးရဲသားစီးကိုတက်မတော်ရဲ့ကြိုးပမ်းမှုကဒါတိတာနေတယ်ပေါ့လေနော်ဒီစိတ်ဆန္ဒမပါတဲ့လုတ်ရမျိုးဖြစ်တာကြောင့်ဒီနေပြည်မှာတိုက်ပွဲတွေကိုဆက်လက်တွေးမြင်နေရတာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတယ်အဲ့တချက်ပေါ့နော်ဒုတိယတချက်ကတော့ဗာလဲဆိုတော့ဒီခုခံစစ်မှာလည်းပဲထိုးစစ်ဆိုတာရှိတယ်နော်ဒီညီတော်မမေး၃ဘွဲကထိုးစစ်ရက်မယ်လို့ကြီးညာပေမဲ့သူတို့အနေနဲ့ခုခံစစ်ဘွဲကဆက်ရှိနေတာပဲဖြစ်တယ်တထိုးစစ်ရဲ့အကြောင်းကိုဒီညီတော်မမေး၃ဘွဲကတော့သဘောဒီဘလောက်ပဲကြီးညာသူတို့ရဲ့၃ဘွဲလှုပ်ရှားတဲ့နေမြေမှာအစိုးရတပ်ကဝင်သွားရင်ခုခံစစ်ဘွဲကတော့ပြင်းထန်နေမှာပဲဖြစ်တယ်ဆိုတော့ဒီတိုင်းသားလည်းကန်ဒေါ်လာရဲ့ဖွဲ့စည်းတွေအားလုံးရဲ့ခုခံစစ်ဘွဲဟာဒီနှစ်ဖက်သဘောတူညီချက်ရောတနိုင်ငံလုံးပြည်ခရဲ့စီသဘောတူစာချုပ် NDA ကိုရောထိုးထားပေမဲ့လို့ဆက်လက်ရှိနေတော့မဖြစ်တဲ့အဓိကအစိုးရတက်မတော်နဲ့ဒီအကြောင်းမျိုးပြပြီးတော့မှဟိုဖွဲ့ကိုတိုက်လိုက်ဒီဖွဲ့ကိုတိုက်လိုက်နော်ဒီဖွဲ့ကိုတော့ရက်လိုက်အဲ့လိုလုံးမလီပဲနဲ့တနိုင်ငံလုံးပြည်ခရဲ့စီကိုသူပေါ်ဆောင်လိုက်ရင်တော့လက်ရှိတိုက်ပွဲတွေကအလုံးရက်စစ်သွားမှာဖြစ်ပါတယ်ဟုတ်ကဲ့2019 ဒီဇင်ဘာကနေဒီနေ့အချိန်ထိပေါ့တမတော်က KIO အကြောင်းမျိုးမျိုးရှာပြီးတော့တော့မတိုက်တဲ့အတွက် KIO နဲ့ထိတွေ့တိုက်ပွဲတွေဟာငြိမ်သက်သွားတာကိုတွေ့ရတယ်။အခုညီတော်မာမိတ်သုံးဖွဲ့နဲ့လည်းပဲတမတော်အနေနဲ့ချွင်းချက်မရှိအပြစ်ခရဲစေးရီကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအနိဋ္ဌာယုံတွေပျောက်ကွယ်သွားမှာဖြစ်တယ်။အဲဒါကြောင့်အဓိကအရေးကြီးတာကတော့တမတော်အနေနဲ့ကွက်ကြားအပြစ်ခရဲစေးရီမျိုးမလုပ်ပဲနဲ့တနိုင်ငံလုံးတိုင်းတာဆောင်တဲ့အပြစ်ခရဲစေးရီမျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။
ဟုတ်ကဲ့ဆရာဦးထွန်းဆရာဆွေးနွေးရကျေးဇူးပါဆရာတိုက်ပွဲတွေဒီရပ်ဖို့ကြီးညာတဲ့နေရာမှာတော့နှစ်ဖက်စလုံးကတော့ပေါ်လေဒီနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့ရည်ရွယ်ချက်ရှိတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းကျွန်တော်တို့တွေ့ခဲ့ရတာဒီတက်မရော်ဒီ၅လလောက်တစ်ဖက်သက်အပြည့်ရတုံးကလည်းဟိုဆွေးနွေးပြတာတိုက်ပွဲတွေကဖြစ်တာပုံများနေပါတယ်ဟိုတိုက်ပွဲဒီဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လန်းဟိုဆွဆွဲတာတွေလည်းညှို့ထိုးတာတွေလည်းရှိတာပေါ့လေဆိုတော့ဘလို့ပဲဖြစ်ဒီငင်းငင်းဆွေးနွေးဖို့ရည်ရွယ်ပြီးတိုက်ခိုက်တာတွေရက်တယ်ဆိုရင်တိုက်ပွဲတွေလည်းဖြစ်ရတာကဟိုဘယ်နေရာမှာအဓိကလွဲချော်နေလို့လဲဘယ်သူဘက်ကအားနည်းချက်တွေရှိနေလို့လဲဘလို့သုံးသပ်မိလဲဆရာဦးတို့ရော
ဒီစီးရေးမှာကကိုကအမြဲတမ်းခင်ဆက်ခံစစ်နေရမှာပဲနေဖို့မဟုတ်ဘူးဒီခုခံစစ်မှာလည်းပဲလိုရင်ထိုးစစ်ဆင်ရတဲ့ view ဟာတော့ offensive defense ဆိုတာရှိတယ်ဗျဆိုတော့သူရတဲ့ဘက်ကဒီပြည်သူ့ဘန္တာတွေနဲ့အတိုင်းပြည်ရဲ့ရင်းမြစ်တွေကိုမတရားသဖြင့်အလွန်အကျွံအင်အားသုံးပြီးတော့မှကိုညီတော်တိုင်းရင်းသားအချင်းချင်းကြားအပြုတ်တိုက်ရေးလမ်းစဉ်ကိုကျင့်သုံးနေမှာတော့ဒီဘက်ကလည်းပဲထိုးစစ်သဘောမျိုးနဲ့တံပြန်လာရတာပေါ့လေစီးရဲမှာတစ်ဖက်ရဲ့ပြောက်ကွက်ကိုချပြီးတော့မှအသာစီးရဖို့ဒီအနိုင်ရဖို့တိုက်ကြတာပါပဲလေဆိုဒီညီနောင်မာမိတ်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေမှာလည်းပဲပြောထားပြီးဖြစ်တယ်သူတို့ရဲ့အနေနဲ့ပေါ့လေဒီမလွဲမချောင်တာတိုက်တည်ရတဲ့စစ်ပွဲလို့သူကပြောထားတာဖြစ်တယ်ဒါပေတိုင်းသားလက်နက်ကန်ဒေါ်လာရဲ့အဖွဲ့ကြီးကမှဒီစစ်တိုက်ရှင်လို့တိုက်နေတာတော့မဟုတ်ဘူးပေါ့နော်အဲနိုင်ငံရေးအရာအဖြေချဖို့နီးလည်းမရှိတော့တဲ့ခါမှာစီးရဲဆိုတာကဒီနောက်ဆုံးအနေနဲ့မလွဲမချောင်တာရွေးချယ်ကြရတာဖြစ်တယ်အဲ့ဒါကြောင့်ဒီအစိုးရတက်မတော်အနေနဲ့တန်းတူရည်တူဂုံသိက္ခာရှိမှုတွေကိုခြေခံပြီးတော့မှဒီနိုင်ငံရေးဆန္ဒအပြည့်နဲ့ပေါ့လေငြိမ်းချမ်းပေါ်ဆောင်မယ်ဆိုရင်ပြည်တွင်းစစ်ကထောင်ရဆုံငိမ့်သွားနိုင်ပါလေ
။ Okay ဆိုတော့ဆရာဦးမောင်စိုးကိုလည်းကျွန်တော်ပြန်မေးချင်ပါတယ်ဆောစောဟိုဆရာဦးထွန်းစောဆွေးနွေးသွားတဲ့ပတ်သက်လို့ပေါ့လေ။ဆိုတော့ကျွန်တော်ဒီတိုက်ပွဲတွေရပ်ဖို့ညင်ညာတော့ကတော့ဒီနှစ်ဖက်စလုံးကတပ်ဖက်ကလည်းပြောတယ်ဒီတန်းတန်းအဖွဲ့ရဘက်ကလည်းပြောတာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့ရည်ရွယ်တယ်လို့ပြောပါတယ်။ဒါပေမဲ့တိုက်ပွဲတွေကလည်းပြင်းပြပြနေတယ်ဆိုတော့ဟိုဘယ်နေရာမှာအားနည်းချက်တွေရှိနေလို့လဲဆရာဦးမောင်စို
းအဓိကကတော့ကျွန်တော်တို့ကလက်နဲ့မကင်မဲနဲ့တိုင်းသားရေးကိုကျွန်တော်တို့ကပြောဆိုဆွေးနွေးမယ်ဆိုရင်ပြောဆိုဆွေးနွေးပဲအခွင့်အလမ်းနဲ့နေတာပြဿနာပါပဲအဓိကကတော့နိုင်ငံရေးအခွင့်အလမ်းနေပါပြီးတော့စစ်ပောင်ကျဲလာတယ်လို့ပဲပြောရပါမယ်အရှိမှလည်းပဲအဓိကပြဿနာဖြစ်နေတဲ့ခိုင်မြေခိုင်ပြည်နယ်မှာပါအဲဒီနည်းနဲ့လက်နက်ကင်မှာပဲဖြစ်မယ်လက်နက်ကင်မှာပဲငါတို့ရဲ့အခွင့်အရေးတွေရမယ်ဆိုရက်ရက်တီချက်ဖြစ်လာတဲ့အခါမှာဒီရခိုင်မှာအခြေခံဒေသစခန်းတစ်ခုတိစောက်ဖို့ဖွင့်လှစ်လာတယ်2015စပြီး2018နောက်ပိုင်းမှာတော့တိုက်ပွဲတွေပိုဖြစ်ထန်လာပါတယ်အဲ့တော့တပ်မတော်ဘက်ကစဉ်းစားမယ်ဆိုရင်လည်းဒါအခြေအောင်ဒေသဖြစ်တဲ့ဒီမှာတော့အခြေခံဒေသမပေးနိုင်ဘူးဆိုပြီးတော့အပြင်းထန်တုတ်ပြန်တယ်ဒီဟာဆက်ဆက်လို့မရတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်တကယ်တော့နိုင်ငံရေးပေါင်းရှင်းပြီးတော့ဆေးရေးပေါင်းကျဲလာတယ်လို့ပြောပါမှာနိုင်ငံရေးကလက်နဲ့မကင်မင်းနဲ့စကားပြောမယ်ဆိုပြောခွင့်မရှိဘူးလွယ်လွယ်ကူကူပြောကြရင်တော့လက်နဲ့ကင်မှာလူရဝင်မနေလက်မကင်လူရဝင်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့အခြေအနေမျိုးကြောင့်ပါတကယ်တော့ကျွန်တော်တို့ကလက်နဲ့မကင်လည်းပဲတိုင်းရင်းသားခွင့်ရေးတွေကိုဟိုပြောခွင့်ရမယ်စုခွင့်ရမယ်လည်းဒီနိုင်ငံရေးပေါင်းကျဲမယ်ဆိုလို့ရှိရင်စီဘောင်ကိုချုပ်နိုင်လိမ့်မယ်လို့ထင်ပါလေ
။ဟုတ်ကဲ့။ဆရာဦးမဆွေးဆွေးနေတာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတိုင်းရိုက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းလေးလိုင်းပေါ်မှာရှိနေပါတယ်။သူတို့လည်းအခုအလဲပေးကြပါတယ်။အရင်ဆုံးတူကကျွန်တော်ဒီမြန်မာနိုင်ငံဥချင်းမြင့်ဖြစ်ပါတယ်။ဥချင်းမြင့်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဥမမောင်ဆိုခုနကပြောသွားလိုပဲပေါ့လေ။ကျွန်တော်တို့တက်မတော်ကတော့အပြစ်ဖက်ရဲ့သိရင်မှဟိုတိုင်းသားတွေကိုပဲသူ့နေရာသူနေအဲ့လိုပြောတယ်ပေါ့။ဒါပေမဲ့ကျွန်တော်တို့တက်မတော်ကလည်းရခိုင်ပြည်နယ်မှာဟိုကိုနေရကိုနေလားပေါ့အဲ့ဒါတစ်ချက်ပေါ့အဲ့တော့ဂျာရီရတော်နဲ့ပြည်လည်းမတင်ဘူးဆရာဘာလို့လဲဆိုတော့ကျွန်တော်2008ဖွဲ့စည်းပုံအရာစစ်တပ်ကတော်လေးကိုအာဏာရရှိနေတယ်အဲ့တော့ကျွန်တော်တို့ကရေးရှိတည်တံ့ပြီးတော့ငြိမ်းချမ်းဖို့ဆိုရင်ပြည်သူကိုမျက်နှာမူပါပါမယ်ဒါကြောင့်ပြည်သူလူထုရွေးချယ်တင်ရောက်ထားတဲ့တိုင်းသားပေါင်းစုံပါတဲ့ကျွန်တော်တို့ပြည်သူအစိုးရရဲ့အောက်မှာပဲနေတဲ့နယ်ပြည်သူအစိုးရဘာမှတာနဲ့ဒီတော်စုငញ្ញမ်းရေးကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျဒါပါပဲခင်ဗျ
ဟ โอเคกูชิมิสุนิราเจซูอ่ะสรุปดิกูชิมิပြောတဲ့အထဲတွေကတစ်ချက်ကိုကျွန်တော်စွတ်ထုတ်ပြီးတော့ဒီသူပင်နိုင်ပုဂ္ဂိုလ်စုနေတဲ့ပုဂ္ဂိုလ်တွေကိုစုနေစေချင်တာတစ်ချက်ကတော့အခုကသူကတော့ဒီရတဆူရဲ့ဥဆောင်မှုအောက်မှာစုနေမယ်ဆိုလို့ရင်ငင်းငင်းရဲ့နီးစပ်နိုင်တယ်ဆိုတော့သူသဘောထားကိုပြောပါတယ်ဆိုတော့ဒီအစိုးရရဲ့ဥဆောင်မှုအပိုင်းနဲ့ပတ်သက်လို့ငင်းငင်းရဲ့မှာဘယ်လောက်ထိခီးပေါက်တယ်လို့များဆရာဦးထွန်းဆိုလို့သုံးသပ်မိလဲခင်ဗျာ
အဲ့ကအန်အဒီအစိုးရကသူကဒီ2008ဖွဲ့စည်းပုံကသူကတက်ကိုမလွှမ်းမိုးနိုင်ဘူးပေါ့ဗျာနော်ဟိုတက်နဲ့ကဒီအစိုးရနဲ့ကသူကဘွင့်နေပုံစံမျိုးမရှိဘူး။ဟောသူကဒီအစိုးရနှစ်ရက်လိုမျိုးတနိုင်ငံလုံးကတကဘာလုံးကလည်းပဲအဲ့တိုင်ရှုမြင်နေကြတဲ့အတိုင်းပဲပေါ့ဗျာ။ဆိုရကတော့ဒါကတော့အခြေခံအကြောင်းတရားပဲ။ဒီဖွဲ့စည်းပုံရကတော့ဒီငင်းချင်းဖြစ်စဉ်ကိုအစိုးရလုပ်တဲ့လူကပေါ်ဆောင်တဲ့အခါမှာတက်မတော်ကအစိုးရပုံမှာနေပြီးတော့မှတာဝန်ခံမှုအပြည့်အဝမရှိဘူးဆိုလို့ရှိရင်ဒီပြဿနာကတော့ဆက်ပြီးတော့မှရှိနေဦးမှာဖြစ်တယ်။ဒါဒီနေ့ NLD အစိုးရရဲ့ပေါ်ဆောင်မှုတွေကိုလည်းပြန်ကြည့်တဲ့အခါမှာသူကတော့ဒီတက်ရဲ့အပြည့်ခက်ရဲ့စီးရီကိုတက်နဲ့ဆိုင်တယ်ပေါ့ဗျာ။အပြည့်ခက်ရဲ့စီးရီလုတ်ပြီးတဲ့နောက်ဘက်မှာနိုင်ငံရေးဆွေးနွေးပွဲကဒါအစိုးရနဲ့အဓိကဆိုင်တယ်။အဲတက်နဲ့ဒီသဘောတူပြီးတော့မှလက်မရေးထိုးလိုက်တဲ့ဒီ bilateral သဘောတူညီချက်တွေရောနောက်ပြီးတော့မှတနိုင်ငံလုံးအပြည့်ခက်ရဲ့စီးသဘောတူစာချုပ် NCA တွေကိုရောထိုးလိုက်ပြီးတဲ့နောက်ပိုင်းမှာအကောင့်တွေဖော်မှုဖြစ်စဉ်မှာအစိုးရရဲ့အခန့်ကဏ္ဍကမှန်ဆိုလို့ရှိရင်အဓိကပိုရှိတာဖြစ်တယ်အစိုးရပါဆိုပေါ့ဒီမှာကျွန်တော်တို့ဒီ UPDJP ဆိုတဲ့ရန်တရားမှာအစိုးရကအဓိကနေပြီးတော့ဥဆောင်ပြီးတော့မှလုပ်တာဖြစ်တယ်အစိုးရကဒါကိုတက်တက်ကြွကြွလုပ်နိုင်ရမယ်နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေကိုသူခေါ်နိုင်ဖို့အတွက်ပုံစံမျိုးစုံနဲ့ပေါ်ဆောင်နိုင်ရမယ်ဒါပေမဲ့ဒီဘက်မှာနောက်ထပ်ရန်တရားတစ်ခုကတော့ဒီအပြစ်ခက်ရစီးရေးကိုခိုင်မာအောင်လုပ်တဲ့ Joint Monitoring Committee JMC ကရှိတယ် NCA အရပေါ့နော်ဒါအပြစ်ခက်ရစီးရေးကိုခိုင်မာအောင်ထိန်းသိမ်းမယ်ဆိုတဲ့ရန်တရားမှာအစိုးရရဲ့အခန့်ကဏ္ဍကအဲ့ဒီမှာတော့သူကပါဝင်နေတယ်ဆိုပေမဲ့လို့သူကမလွှမ်းမိုးနိုင်ဘူးဒီပြည်နေတိုင်းဒေသကြီးအစိုးရတွေကနေပြီးတော့မှအဲ့ဒီနေရာမှာရှိနေရမယ်မှန်ဆိုလို့ရှိရင်သူတို့ကအဲ့ဒီနေရာမှာနေပြီးတော့မှဒီရှိတော့ရှိတယ်ပါဝင်တဲ့ participant တာတာလောက်ပဲရှိတယ်သူတို့ကအဲ့ဒီမှာတက်ရဲ့ပေါ်ဆောင်မှုကိုတော့မလွှမ်းမိုးနိုင်ဘူးနောက်ပြီးတော့မှအခုအစိုးရရဲ့ဖွဲ့စည်းပုံ structure လည်းပြန်ကြည့်လိုက်ရင်ဒီ2008ဖွဲ့စည်းပုံရဆိုလို့ရှိရင်တက်ကနေပြီးတော့အဲ့မှာအစိုးရဖွဲ့ထဲမှာသူကနေလုံဝင်ကြီးအနေနဲ့ပါနေတယ်နော်ဒီဒီပြည်နေတိုင်းဒေသကြီးအစိုးရတွေကိုပြန်ကြည့်လိုက်တဲ့အခါမှာဒီနေလုံဝန်ကြီးကပဲအဓိကကြရတယ်ပေါ့သူကတော့အစိုးရကိုစားပြုပြီးတော့မှသူကပဲအဓိကလုံနေတာကိုတွေ့ရတယ်ဆိုတဲ့အခါကျတော့ NLD အနေနဲ့ဒီအပြစ်ခက်ရေးစီးရေးခိုင်မာအောင်လုပ်တဲ့ဖြစ်စဉ်မှာရောနိုင်ငံရေးတွေးဆဆွေးနွေးမှုဖြစ်စဉ်မှာရောသူ့ရဲ့နော် initiative ပေါ့နော်သူ့ရဲ့ဒီကနဦးစတင်ပြီးတော့မှလှုပ်ရှားတဲ့ကြိုးပမ်းမှုတွေကပျောက်နေတဲ့သဘောဖြစ်တယ်ငါသူ့ရဲ့ initiative ပျောက်လေလေတက်ရဲ့ခန့်ကဏ္ဍကအဲ့ဒီနေရာမှာပို့ပြီးတော့ရလာလေလေဆိုတက်ကသူလိုချင်တဲ့ပုံစံကိုပို့ပြီးတော့မှအတွန်းတင်လာလေလေဆိုတဲ့အခါကျတော့ NLD ရဲ့အခန့်ကဏ္ဍ NLD လှုပ်ဆောင်မှုတွေကနော်လှုပ်ရှားမှုတွေကဖြည်းဖြည်းချင်းမေးမိပြီးတော့မှဒီငင်းကြဲဖြစ်စဉ်ပုံမှာသူဩဇာလွှမ်းမိုးမှုမရှိတော့ဘူးဆိုတဲ့အနေထားကိုရောက်သွားတယ်ဆိုတိုက်ပွဲတွေဖြစ်လိုက်တဲ့အခါကျတော့ပူဆိုးတော့ရောနော်ဆိုအခုကအဲ့လိုမျိုးလှုပ်ရှားလိုက်နေတာဖြစ်တယ်အဲ့ဒါကြောင့်ဒီနေရာမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရအနေနဲ့လူထုရဲ့ mandate ပေါ့လူထုရဲ့အားကိုသူရထားတာဖြစ်တယ်ဒီနေ့သူကြံရှိနေတဲ့သက်တမ်းကာလအတွင်းမှာသူ့ရဲ့အားကိုသူအပြည့်အဝအသုံးချနိုင်မယ်ဆိုရင်တော့နော်ဒီထက်ပေါက်ချလို့ရအောင်ပဲသူအပြည့်အဝအသုံးမချဘဲဒီတိုင်းပဲမျောထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအခွင့်အလမ်းကတော့ဆုံးချုံသွားနိုင်တယ်နောက်ပြီးတော့တိုက်ပွဲတန်တရားထဲမှာကျွန်တော်တို့ကဆက်လေသွားမယ်တဘောလေကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုမြင်ရောခင်ဗျာ
ကျွန်တော်တို့ပထမချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တရားသားဆရာဖွဲ့ကတော်ဝင်ယူတဲ့လူတွေကငင်းရေးလူငန်းဆယ်မှာရှေ့ဆောင်ရှိရဲ့ပြုနေနေမိသားမရှိဘူးဟိုမရှိဘဲနဲ့တစ်ဖက်ကလူတွေပဲရှိဦးတွန်းပို့ထားတဲ့အချက်တစ်ချက်ကလွဲချော်နေတယ်လို့ထင်ပါတယ်ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အရသာစုအနေနဲ့တမရော်နဲ့ဒီတန်းသာလက်နက်ရှင်ဒီကြားမှာနီကိုရှိတ်ပေါ့နော်စစ်စစ်ညီနေသူကြီးအခန့်မပါဝင်နိုင်ဘူးဖြစ်နေဆိုတော့ဒီနှစ်ဖက်ပြပခကြားထဲမှာနှစ်ဖက်လက်ခံနိုင်တဲ့အကြောင်းအရာကိုရှာဖွေပြနေတဲ့စစ်တပ်ညီနေလူခန့်နေမပါဝင်နိုင်ဘူးဖြစ်နေဒီအကြောင်းအရာလည်းလွှဲချော်နေတဲ့အကြောင်းအရာလို့ပြောရပါမယ်။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လည်းပဲဒီ energy ဆိုတာစတဲ့ကလာကတိုင်းသားလက်နက်ကိုင်နေနဲ့ energy ဆိုတာကိုနဲ့ပတ်သက်ပြီးတော့အညွှန်းလေးချက်အများကြီးခက်ခဲကြပါတယ်။ဒါပေမဲ့တစ်နှစ်ကနေနှစ်နှစ်နှစ်နှစ်ကနေသုံးနှစ်ကြာတဲ့အခါမှာ energy ဆိုတာနဲ့ပတ်သက်ပြီးတော့တိုင်းသားကြီးခြေထဲမှာယုံကြည်မှုကျဆင်းလာတာလည်းငြင်းလူငန်းစီအောင်မြင်မှုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့ဟိုတရားရဲ့ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်း လေးလိုင်းပေါ်မှာကျန်နေပါသေးတယ်သူတို့လည်းလှည့်ပေးကြပါတယ်တူကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်နှစ်ခုလောက်ပြောပြမယ်တစ်ခုကတန်းမောင်ဖြစ်ပြည်ဒီတိုင်းနဲ့လက်နက်ကန်နေဖြစ်ဖြစ်ကြီးပြီးလို့လည်းမျက်နှာထောက်အောင်မယ်သူကလက်နက်ကန်နေရှိတဲ့ဆွေးတွေဒီလိုပဲအများအားအဲ့ဒီညီငယ်ဆွေးနွေးပွဲမှာဆိုတာအစိုးရနဲ့မဆိုင်ဘူးတမ်းမလို့ဘူးတိုင်းသာအသီးသီးကအကုန်လုံးလက်ထက်ကန်ရှိတယ်အဲ့ဒါကတမ်းမလို့လက်ထက်ကဘယ်နဲ့တည်းရှိပြီလို့သူတို့စိုက်ပွဲတိုက်လာတာအောင်းလာဟိုတိုင်းသားတွေပဲဟိုသူတို့ပဲဟိုပြန်ပြီးတော့အခြေတိုက်မဲ့တဘောရှိတယ်ဟိုကသူတို့ကတမ်းမလို့ပဲပြန်ရမှာအစိုးရနဲ့လည်းမဆိုင်ပါဘူးအစိုးရတောင်းယူပြီးလုပ်လဲအစိုးရကသူကဘယ်နဲ့လဲခဲ့ပြည့်လုပ်တာပဲဟိုရခိုင်မကြီးပါလားအေးဟိုအပြတ်တိုက်ဆိုပြီးတော့တောင်းဆန်းစီပြောတယ်တော့တိကျဘူးမှလည်းဟိုထုတ်ပေါ်အနေနဲ့လည်းထုတ်ပေါ်မပြောဘူးစစ်တပ်ကလည်းထိုက်တိုက်တက်တယ်ပြီးနေတာဟိုခန်းကြီးရူရီကြလည်းရူရီကြမို့လို့ဆိုပြီးတော့ဟိုအပြတ်အကုန်ရှင်းအခုအေးကြလည်းအေးရသေးပါလို့ယောက်ျားမိုင်အေးဒီပဲဆိုတော့သူတိုက်တိကျတမ်းမတော်ပဲပြင်ရမှာပါခင်ဗျာဟုတ်ကဲ့ခင်ဗျာအလောက်ပါပဲ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်တိုင်းသားအဖွဲ့အစည်းတွေအားလုံးကတော့ဓာတ်လူခွင့်ရင်းနဲ့ကိုယ်ပိုင်ကြံ့တန်းခွင့်ကိုအဓိကလိုအပ်ပါတယ်လိုလားပါတယ်အဲ့ဒါကိုအစိုးရစစ်တပ်အဖွဲ့အစည်းကလိန်လေပြီးတော့ကျွန်တော်တို့တိုင်းသားတွေကိုနော်သူတို့ရဲ့လှုပ်ဆောင်ချက်အပြုအမူကတော့ကျွန်တော်အမြင်ရတော့ဗောဗျာနော်ပြစ်ခတ်တဲ့ဆဲလှုပ်ပြီးတော့ကျွန်တော်တိုင်းသားဒေသမှာနေရာဝင်ယူတာနော်လှုပ်မှုရိုက်ဖို့ယူတာတွေကနော်ကျွန်တော်တို့ကတော့အမြဲတမ်းမြင်တွေ့နေရတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကတော့ခံရတယ်ကြ။ဘာဖြစ်လဲဆိုတော့သောဘဦးကြီးနဲ့တခါအဖြစ်ကဆဲလို့ရင်ကျွန်တော်ကင်းနေဖွဲ့သည်။အဲ့ဒါကိုတော့အဖြစ်ကစစ်တပ်အဖွဲ့အစည်းကနောက်ဆုံးတော့ကျွန်တော်အဖွဲ့အစည်းကိုတော့သူတို့ချိုးဖောက်လိုက်တယ်ပေါ့ဗျာ။အင်းတခါနောက်ပြီးတော့ဗိုလ်လင်းထင်နော်ငင်းကြိုင်းလှုပ်တယ်လှုပ်ပြီးတော့တခါအဖြစ်ကစစ်တပ်အဖွဲ့အစည်းကပဲချိုးဖောက်တယ်။နော်ကချင်နဲ့ကတခါအဖြစ်ကဆဲလှုပ်တယ်နောက်ဆုံးတော့သူတို့ပဲအဖြစ်ကဆဲချိုးဖောက်ပြီးတော့နေရာဝင်ယူတော့တိုက်ထုတ်လိုက်တယ်ပေါ့ဗျာ
။နော
က်ကိုကောင်လည်းဒီလိုပဲသူတို့လှုပ်ဆောင်ခဲ့တယ်။အဲဒါကြောင့်မို့ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေကတော့ဘာလို့ယုံကြည်ရမလဲတော့ဘု து ယုံကြည်ရမလဲဘု து အားကိုးရမလဲနော်။နိုင်ငံတကာဝင်ရောက်တော့နေရာဝင်ယူပြီးတော့နော်မပြောမဆိုမချွေးနှိပ်ပေးဘူးဆိုရင်တော့တုံရတုံရင်ပဲဖြစ်မယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုတီးလည်မှုဒါတော့ဒီတိုင်းသားတူရဲ့ဟိုခန်းစားချက်လိုပဲဆိုရမှာပါ။ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့လည်းကြံနေပါသေးတယ်။မတ်စုမွန်ဖတ်ပြပေးပါခင်ဗျ။
ဟုတ်ကဲ့ပါရှင်ဒီအရှင်ဓမ္မပီရာဆိုတဲ့အကောင့်ပိုင်ရှင်ကအယက်သားတွေနဲ့ထိခိုက်တာနဲ့ပတ်သက်လာရင်လူတို့ကိုကိုယ့်ဘက်မှာပါအောင်မစည်းယုံနိုင်တဲ့တက်ကတော့အကြဆုံးပါပါတဲ့အဲ့ဒီတော့လူတို့ကိုရန်သူအဖြစ်နဲ့သဘောထားမှာလားလူတို့ကိုကိုယ့်ဘက်ပါအောင်စည်းယုံမလားဆိုတာအဲ့ဒီတိုက်ခိုက်နေတဲ့တက်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်တဲ့ထူးထက်လင်းဆိုတဲ့ Facebook အကောင့်ကတော့စစ်တက်ကစေတနာအမှန်နဲ့ဆွေးနွေးမယ်ဆိုရင်တလတော့မကြပါဘူးတဲ့အစိုးရနဲ့စစ်တပ်ကစေတနာမမှန်လို့အခုလိုစစ်ပွဲတွေဖြစ်နေရတာပါလို့ရေးထားပါတယ်။ဇော်ထွန်းကတော့ဆွေးနွေးပွဲတွေကနေတစဉ်စုပေါင်းလှုပ်ဆောင်ကြရင်အားလုံးအတွက်ရလတ်ကောင်းနေရကြမှာပါ။အကောင်းဆုံးရလတ်တွေလည်းရကြပါစေဆိုပြီးရေးထားပါတယ်ရှင်
။ Okay ကျွန်တော်တို့အခုဒီ Facebook မှာတိုက်ရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့ရပါတယ်။တူကတော့ဒီ John Paul ဆိုတဲ့ account ပါရှင်မှာသူကတော့ငင်းချင်းနဲ့ပတ်သက်ပြီးဘယ်ဆိုးရတက်တက်မပြောင်းလဲပါဘူးတဲ့။တိုင်းသားတွေကိုဒန်းတို့ခွင့်ရေးမပေးနိုင်လို့ပါတဲ့ဆိုပြီးရေးပါတယ်။နောက်တူကတော့ဥကျင်လာဆိုတဲ့နာမည်နဲ့ပါသူကတော့အစိုးရတမနာလွတ်တော်မှာတဲ့အာဏာမရှိဘဲနဲ့လုပ်ပိုင်ခွင့်မရှိတော့တိုင်းရင်းသားတွေကဘသူ့ကိုယုံကြည်ရမလဲဖြစ်နေတာပါဆိုပြီးတော့သူကရေးပါတယ်ဆိုတော့ကျွန်တော်တို့ဒီမကြခင်မှာလဲကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့ရှိတဲ့အတွက်ကျွန်တော်ဒီအနှစ်ချုပ်အနေနဲ့ကျွန်တော်သုံးသပ်စေချင်တာကတော့အခုလောလောဆယ်ကတော့ဒီတိုက်ပွဲတွေရက်မယ်ဆိုပြီးဟိုတက်မလို့ဘက်ကရောဒီတိုင်းသားလက်နက်အဖွဲ့သုံးဖွဲ့ဘက်ကရောပြောထားတာရှိပါတယ်ဒါပေမဲ့ဟိုရက်စဲတဲ့ပဲဖြစ်စီပေါ့လေဒီယာယီလောက်မဟုတ်ဖက်နဲ့ရေရှိခံမှုဆိုလို့ရှိရင်ဒီမြမဆိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်လက်နက်ကန်အဖွဲ့တွေပဲကပဲဖြစ်ဖြစ်မဖြစ်မနေလောက်လောက်ဖို့လိုတယ်ဆိုရင်ဘာတွေများရှိမလဲဆရာဦးထွန်းဆိုအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အဓိကတော့ပေါ့ဗျာဒီနိုင်ငံရေးဆန္ဒပေါ့နော်အခြေခံအားဖြင့်ကတော့နိုင်ငံရေးဆန္ဒနိုင်ငံရေးဆန္ဒကဒီတက်မလို့ဘက်မှာရှိရမယ်လို့ကျွန်တော်ကမြင်တယ်ဟုတ်ကကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့၆လုံးပေါ်ဒီ290ကျော်ပြည်တွင်းစစ်မှာပြောဆိုလာခဲ့တာကဒီပင်းလုံးစာချုပ်ရဲ့အခြေခံဖြစ်တဲ့ပင်းလုံးဂတိကဝတ်ပေါ်လေနော်အခုကတော့ပင်းလုံးစိတ်သက်ကိုပဲယူပြီးမှဆောင်းနိုင်ငံတော်တိုင်းပင်ခံဥဆောင်တဲ့မစစ်တရားစုပင်းလုံးညီလာခံမှာသူကအကောင့်တွေပေါ်ဖို့ကြိုးပမ်းတာကိုပဲတွေ့ရတယ်ဒါပေမဲ့ပင်းလုံးဂတိကဝတ်တို့ပင်းလုံးစာချုပ်တွေကပျောက်သွားတယ်နော်အဲ့ဒါအဲ့ဒီတိခရဲ့စေထားတဲ့အဖွဲ့တွေရောပြင်မခဲတိခရဲ့စေထားမှုမရှိတဲ့အဖွဲ့တွေကရောဘုံတူရက်တူကပါလဲဆိုတော့ ီတိုင်းပြည်ကိုနော်အမျိုးသားတက်ကြီးနဲ့ကိုပိုင်ပြတ်ထက်ခွင့်အသီးအဝါရှိတဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်လိုတယ်ဆိုတဲ့အချက်မှာတော့အားလုံးကတူညီတယ်ဆိုဒီအချက်ကိုတက်လာတဲ့အစိုးရဆက်ဆက်ကဒီအပေါ်မှာအကောင့်တွေပုံမှုပြက်ကွက်ခဲ့တယ်အခု NLD အစိုးရလက်ထက်မှာလည်းပဲဒီဥစ္စာကိုအကောင့်တွေပုံမှုပြက်ကွက်နေစေပဲဖြစ်တယ်ဒါနဲ့တတိယစုပင်လုံးကြီးလာကန်ဆိုတဲ့အခင်းအကျင်းအောက်မှာလက်ရှိတော့အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကလည်းပဲသူကနိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့တဲ့လုံရံမျိုးထက်ကိုအားစိတ်လုပ်ပြဖို့လူတွေလို့ကျွန်တော်မှမြင်တယ်
။ဟုတ်ကဲ
့တတိယစုပြည်လုံးကြီးလာခံကတိုင်းရင်းသားတွေလူလာတဲ့ဒီတော်စုကိုပေါင်းဆောင်နိုင်မယ်လို့ဒီယုံကြည်မှုမရှိကြတော့ဘူး။လက်ရှိလက်တော်တဲကဒီဖွဲ့စည်းပုံပြင်ရေးမှလည်းပဲ NLD ရဲ့တိုင်းရင်းသားတွေလူလာတဲ့တန်တူရဲ့ကွန်ပြတ်တက်ခွင့်ဆိုင်ရာဖက်ဒရယ်ခြေကမှုတွေနဲ့အညီပေါင်းဆောင်နေတာကိုလည်းမတွေ့ရဘူးဆိုတော့ဒီအပေါ်မှာတိုင်းရင်းသားလက်နက်ကဒေါ်လာရဲ့ဖွဲ့စည်းတွေဘက်ကလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုပေါ်မှာလာကျိုးသက်ရောက်နေတာကိုတွေ့ရတယ်။အဲဒါကြောင့်ဒီတိုက်ပွဲတွေကလည်းပဲပေါ်ပြီးတော့မှဖြစ်လာမဲ့အရေးအယောင်တွေ့နေရတယ်လို့ကျွန်တော်တွေကတော့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျဆရာဦးမောင်ဆိုတော့စောအစောပိုင်းကဟိုထောက်ပြသွားတာတစ်ချက်ကတော့အခုလက်ရှိဒီဟိုတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်ကြားပေါ့နော်တက်မလွန်နဲ့ဒီတန်းသားလက်နက်ကသုံးဖက်ကြားမှာဟိုသူတို့လူလားချက်တွေပြောထားတာတွေအရန်ကိုကွာလွန်နေတယ်ဆိုတော့ဟာလေထောက်ပြထားတာရှိပဲဆိုတော့ကျွန်တော်တို့ဒီလိုတိုက်ပွဲတွေဖြစ်နေတာရဲဆဲတာယာယီလောက်မှုဖဲနဲ့ရေရှည်ခံမှုဆိုရင်ဒီလိုကွာချက်တွေကိုစစ်ဆက်နိုင်မှုအပါဝင်ပေါ့လေဟိုလုံနိုင်ကင်နိုင်မဲ့နီးလန်းနေဘာတွေများရှိမယ်လို့သုံးသပ်လို့ရမလဲဆရာဦးမောင်ဆို
ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့လက်တွေ့မှာဘယ်လက်ခရဲဆိုတာအပြစ်ခတ်ရဆဲရေးဖြစ်တယ်အပြစ်ခတ်ရဆဲရေးလို့ဖို့ဆိုလို့ရှိရင်တစ်ဖက်အပြစ်ခတ်တိုက်ခိုက်နေတဲ့တပ်တွေရောက်တဲ့နေရာမှာအရင်ရောက်ဖို့အရေးကြီးပါတယ်အဲ့ပြီးတော့မှသာလျှင်ဒုတိယအဆင့်ကျမှသာလျှင်ဘယ်တက်တီရတော့ဘယ်မှာရှိနေလဲဘယ်တက်တီရဘယ်မှာရှိနေလဲဆိုဒုတိယဆင့်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်အဲလိုမဟုတ်ဘဲနဲ့ကျွန်တော်ကအပြစ်ခတ်ရစေးရမစသေးခင်မှာပဲအဲမဖြစ်သေးခင်မှာပဲဘယ်တက်ကဘယ်မှာရှိမှာပြည့်ရမယ်ဘယ်တက်ကဘယ်မှာရှိမှာပြည့်ရမယ်ဆိုလို့ရှိရင်တော့အပြစ်ရဖို့ခက်ခဲပါလိမ့်မယ်မလက်ရှိတက်တီရောက်တဲ့နေရာမှာအရင်ပြည့်ရပြီးတော့မှဒုတိယဆင့်ကျမှာတိုင်းဘယ်တက်တီရဘယ်မှာရှိနေလဲဆိုအပိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်အသင်ပြေးလိမ့်မယ်လို့ထင်ပါတယ်နောက်ဒုတိယအချက်အရပြောမယ်ဆိုလို့ရှိရင်ဘလို့ပဲပြစ်ခတ်တက်ခဲမှုတွေရှိနေကြစေကျောင်းငင်းငယ်ဆွနွေလမ်းစာကိုဖွင့်ထားမယ်ဆိုလို့ရှိရင်အဆင်ပြေနိုင်မယ်လို့ထင်ပါတယ်ကျွန်တော်2017ခုနှစ်ကစပြီးကယ်ရင်းနဲ့တိုက်ပွဲတွေတော့ဖြစ်ခဲ့တယ်ဆွနွေမတိုင်ခင်မှာလည်းဖြစ်တယ်ဆွနွေနေလုံးလည်းဖြစ်တယ်ဆွနွေပြီးမှလည်းဖြစ်တယ
်ဟုတ်ကဲ
့ဒါပေမဲ့2017နှစ်လည်းနေဒီနေ့ချိန်တိကျွန်တော်တိုက်ပွဲတွေ
ဖြစ်ဆောင်ပါတယ်ဆရာဦးမောင်ဆိုရင်ကျွန်တော
်ချိန်လေး
တစ်လောက်ပဲရတဲ့အတွက်အစော
ဆွနွေတွေရှိနေတို့ဒီကျွန်တော်တို့ဒီပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးမောင်ဆိုဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းကျုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။
2014ခုနှစ်တုန်းကမလေးရှား MH17 လေကြောင်းလိုင်းပြတ်ကျခဲ့မှုရဲ့အဓိကသက်တွေကိုယူကရိန်းကလွှဲပြောင်းပေးဖို့အတွက်သဘောမတူမချင်းအကြမ်းသားလဲလှယ်ရေးအတွက်ဆက်ပြီးမလုပ်ဘူးလို့ရုရှားဘက်ကညင်းဆိုလိုက်ကြောင်းအချိန်တန်ယူကရိန်းအရာရှိသူကပြောကြားလိုက်ပါတယ်။ Hurricane Monin Dorian ကကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်6ရက်ကြာမှာဘာမားနိုင်ငံကမုန်တိုင်းတန်ကိုအဆိုးဝါးဆုံးခံစားခဲ့ရတဲ့ဒေသတွေရဲ့အခြေအနေတွေဟာပိုးပြီးတော့ဆိုဝါလာနေတယ်လို့ကုလသမဂ္ဂစန္ဒယိကအစီအစဉ်ကစနေနေ့မှာတတိပေးလိုက်ပါတယ်။ Hurricane Monin Dorian ကတော့ကနေဒါနိုင်ငံအရှိတ်ဘက်ကမ်းရိုးတန်း Nova Scotia ဘက်ကိုဦးတည်သွားနေပါတယ်။ American နဲ့ Nuclear အရေးဆွေးနွေးပွဲတွေပေါ်မှာမြောက်ကိုရီးယားဘက်ကနေပိတ်ပင်တားဆီးမှုတွေကိုအချိန်သိပ်ပြီးတော့နောက်မကျခင်မှာပဲရပ်ပြရမယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားစစ်ဆင်ညှိနှိုင်းမှုတွေရှင်မတိုးနောက်မဆုတ်တာဖြစ်နေချိန်မှာပဲအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့ KNU ကျင်းအမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့ NRCP အစိုးရငင်းချိုင်းဗဟိုဌာနကိုယ်စားလှယ်တွေဟာစနေနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ KNU ဖွဲ့ကငင်းချိုင်းဆွေးနွေးပွဲတက်ရောက်မှုကိုယာယီရပ်ဆိုင်းထားတာဖြစ်ပြီးအခုဆွေးနွေးပွဲကနေလာမယ့်ငင်းချိုင်းဆွေးနွေးပွဲတွေမှာပြန်ပြီးပါဝင်ဖို့အလားအလာရှိတယ်လို့ပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာengineer အရောဇီနတ်အဗ်ဒရမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက်6နာရီနေ9နာရီအထိ VOA အစီအစဉ်တွေကိုလှိုင်းလိုမီတာ3040 48နဲ့လှိုင်းလိုမီတာ190တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တို့က မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.